ကင်းပြင်းနဲ့ခရိုင်ခုနှစ်ခုမှာစစ်ကောင်စီအရသိမ်းလိုက်တဲ့ကာလ2021ခုနှစ်ကနေ3နှစ်နီးပါးကာလအတွင်းမှာပဋိပက္ခတွေကြောင့်နေရာဆွန့်ခွာရှောင်တင်းရတဲ့ space ချောင်း9သိန်းကျော်ရှိလာပြီဖြစ်တယ်လို့ကရင်မျိုးသားအစည်းအုံးကထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ညာ
။ကရင်မျိုးသားအစည်းအုံး KNU ထိန်းချုပ်တဲ့ခရိုင်ခုနှစ်ခုမှာစစ်ကောင်စီအာဏာသိမ်းလိုက်တဲ့3နှစ်တာကာလအတွင်းမှာစစ်ဘေးရှောင်ပြည်သူ9သိန်းကျော်သွားပြီလို့ KNU ကသတင်းထုတ်ပြန်ခဲ့တာပါ။ဒါနှစ်ဖက်တိုက်ပွဲတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေဟာထိခိုက်ပျက်ဆုံးရပြီးတဲ့နောက်ရွာလုံးကျွတ်ရှေ့ပြောင်းခဲ့ရတာတွေရှိတယ်လို့လည်းကရင်ငင်းညာရဲ့အထောက်အကူပြုကွန်ရက်ကပြောပါရယ်။ညအချိန်မတော်အရက်သားတွေအိတ်နေချိန်မှာတိုက်ခိုက်မှုတွေကြောင့်တေဆုံးတာတွေဒဏ်ရာရတာတွေဖြစ်နေတယ်လို့လည်းကရင်ငင်းညာရဲ့အထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကပြောပါရယ်။
ဘာတိုက်ပွဲတော့ပုံမှန်ထိတဲ့ပွဲတော့နေ့စဉ်နေ့တိုင်းဖြစ်တယ်လို့ဒါမျိုးရှိပြန်ပြီ။အဲဒီကတော့အဲ့ဒီဆက်ဆက်ပြီးတော့မှအဲ့ဒီလက်နဲ့ကြီးလို့ဒီလိုကပါလာတာ။အဲ့ဒါကြောင့်လို့လည်းအရက်သားတွေကကိုထိခဲ့ပြီးသောင်းတာပေါ့။ဒီနေ့ဒီနေ့ညနေရိုးရည်ကလား။လူသူအကြီးဆုံးကိုပြစ်နေတယ်လို့ဒီအဲ့လိုမင်းရဲ့ညနေရိုးရည်ကလည်းဆော့ဆော့ပြီးအဲ့လိုမျိုးကပြစ်နေတာမျိုးဆိုတော့ပြောင်းလာပြီးအချင်းချင်းအေးရအေးဟိုအေးရအင်းလေအခြေကိုပြန်လို့ချင်းတယ်ဘယ်လိုဟာလဲဟိုအံကြီးရင်းများလို့ပြီးလို့ဆောင်ပေါ်လို့ဖြတ်ရတာမျိုးတွေပြရတယ်ပေါ့
အရသားတွေဟာစိုးရိမ်ထိတ်လန့်ပြီးဘုံကြီးကျောင်းတွေဖျားရှိခိုးကျောင်းတွေဘက်ကိုခိုလုံတဲ့အခါမှာလဲအဲ့ဒီနေရာတွေဘက်ကိုစစ်တော်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်တဲ့အတွက်အရသားတွေကိုလည်းပြင့်မှတ်ထားတာတွေ့ရတယ်လို့လည်းပြောပါတယ်
အဖိုးကြီးကျောင်းကြီးလည်းဒီမှာထားပြီးတွေ့ရတယ်လေ။ဆရာအဲ့ဒီမှာပုံကြောင်မကြီးတိုင်ရောက်တဲ့ကျောင်းကနေအဲ့ဒီမှာပုံကြောင်ကလည်းလက်နေကြတော့ပုံလို့ဒီဘက်ကိုပြန်လာပါလေ။တိုင်ရတဲ့ဘက်ပေါ့
။အခုလိုမျိုးအခြေအနေတွေကြောင့်စစ်ဘေးရှောင်တွေဟာခရိုင်တိုင်းမှာများပြားလာပြီး KNU တပ်မတုံထိန်းချုပ်နေပြီးညောင်လေးပင်ခရိုင်ထဲမှာတော့စစ်ဘေးရှောင်ပြည်သူ 24,800 ကျော်ရှိပြီးအများဆုံးပမာဏဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။တက်မာတုံငယ်မြေတွင်းမှာစစ်ကောင်စီရဲ့စခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်အဲ့ဒီဒေသမှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအကြိမ်ကြိမ်ကြုံရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒုတိယအများဆုံးကတော့ဒူပလာယာခရိုင်ဖြစ်ပါတယ်။ဒူပလာယာခရိုင်ဟာထိုင်းနဲ့နယ်စပ်ချင်းထိစပ်နေတဲ့နေရာမှာရှိပြီးစစ်ပွဲတွေကြောင့်စစ်ဘေးရှောင်တွေထိုင်းဘက်ကိုထွက်ပြေးလာရတဲ့အခြေအနေရှိပါတယ်။အဲ့ဒီခရိုင်ထဲမှာတော့စစ်ဘေးရှောင်ဥယျာဉ်34,900ကျော်ရှိနေတာပါ။အခုချိန်ထိတောင်ရင်မြစ်ဘေးမှာနေရာမပြောင်းနိုင်တဲ့စစ်ဘေးရှောင်တွေရှိနေသေးဖြစ်ပြီးနှစ်နှစ်ကျော်ကြာကြာလာတဲ့အထိနေရာပြောင်းမရသေးဘူးလို့လည်းစစ်ဘေးရှောင်တွေကဆိုပါတယ်။စစ်ဘေးရှောင်9သိန်းကျော်ဟာစားတောက်ရေးနေထိုင်ရေးဒုက္ခတွေသာမကကလေးငယ်တွေရဲ့ပညာရေးတက်တနာတွေအသက်ကြီးသူတွေရဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကိုပါရင်ဆိုင်နေရပါတယ်။ KNU ထိန်းချုပ်နယ်မြေ9ခုထဲမှာအခုလိုမျိုးစစ်ဘေးကြောင့်စားနပ်ရိက္ခာလိုအပ်နေတဲ့အပြင်တိုက်ပွဲတွေဖြစ်ပြီးတိုင်းမှာအိမ်နေမီးရှို့ခံရတာလူတွေညှဉ်းပန်းနှိပ်စက်ခံရတာတွေကိုပါစစ်ဘေးရှောင်တွေကကြုံနေကြရတယ်လို့လည်းပြောကြပါတယ်ရှင်။